ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေပေါ်ဖိနှိပ်တိုက်ခိုက်တာတွေဆက်ရှိနေပြီးဒါဟာရိုဟင်ဂျာတွေကိုမြန်မာနိုင်ငံထဲကနေမောင်းထုတ်ပြီးပြန်လာလို့ပါမရအောင်အသေးချာအစီအစဉ်စနစ်တကျနဲ့စီမံဆောင်ရွက်တာဖြစ်တယ်လို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကဒီကနေ့ပြောပါတယ်တိုက်ခိုက်ခံရတဲ့ရိုဟင်ဂျာတွေကြားမှာသူတို့ကြုံတွေ့ခဲ့ရတဲ့အဖြစ်အဆိုတွေကြောင့်6လတုံလုံးမှုတွေနဲ့စိုးရိမ်ကြောက်ရွံ့စိတ်တွေစိုးစိုးရွားရွားရှိနေတယ်လို့လည်းဆိုပါတယ်အပြည့်စုံကိုတော့မက်ခင်ဖြူထွေးကဆက်ပြီးပြောပြပါမယ်ရှင
်ပြီးခဲ့တဲ့ဩဂတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးရဲကိစ္စခန်းတွေတိုက်ခိုက်ခံခဲ့ရပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းမှုတွေအတွင်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းကျော်ရှိနေပြီးဒီလူတွေနေရပြန်မလာရဲအောင်လုံခြုံရေးတပ်ဖွဲ့တွေကအစီအစဉ်တကျတေချာစီမံပြီးတော့လှုပ်ဆောင်ခဲ့ကြတာဖြစ်တယ်လို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကဒီကနေ့ထုတ်ပြန်တဲ့အစည်းအကမ်းစာမှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာခဲ့ကြတဲ့ဒုက္ခသည်65ယောက်ရဲ့ပြောဆိုချက်တွေကိုကိုးကားပြီးတော့မြန်မာလုံခြုံရေးတပ်ဖွဲ့တွေဟာရိုဟင်ဂျာကျေးရွာတွေကောက်ပဲတီးနံတွေနဲ့သူတို့ရဲ့အသက်မွေးဝမ်းကြောင်းလုပ်ငန်းတွေကိုရည်ရွယ်ချက်ရှိရှိနဲ့ဖျက်ဆီးပစ်ခဲ့ကြရဲဆိုရဲအချက်အလက်အထောက်အထားတွေအခိုင်အမာရှိတယ်လို့ဒီနေ့အစည်းအကမ်းစာထုတ်ပြန်ပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကတာဝန်ရှိသူတစ်ဦးဖြစ်တဲ့ Thomas Haneke ကပြောပါတယ
် The credible information we gathered indicates that the destruction of Rohingya villages in northern Rakhine state and other
ကျွန်တော်တို့သိရရှိတဲ့ခိုင်မာတဲ့အချက်အလက်တွေကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂတ်လ25ရက်နေ့နောက်ပိုင်းကစပြီးတော့ရိုဟင်ဂျာကျေးရွာတွေဖျက်ဆီးခံရတဲ့လူခွင့်ရေးချိုးဖောက်မှုအခြေအနေတွေဟာစနစ်တကျနဲ့အသေးချာကိုကြိုတင်ပြင်ဆင်ကျူးလွန်တဲ့လုပ်ရည်တွေဖြစ်ပါတယ်
လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာအကြီးအကဲဂျိုတီဆန်ခီရွာကလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အနေနဲ့အကြမ်းဖက်မှုတွေရပ်တန့်အောင်ဆောင်ရွက်ဖို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာတိုက်တွန်းသွားပါတယ်။ဖန်စီနှိမ့်ဆက်ညှင်းပန်းခံရမယ့်အရေးကြောက်ရွံ့ပြီးတော့ထွက်ပြေးခဲ့ကြတဲ့ဒုက္ခသည်တွေနဲ့ပတ်သက်လို့အထူးစိုးရိမ်တယ်လို့သူကပြောပါတယ်
။ Our ask from ask Aung San Suu Kyi is certainly immediately to stop the violence as you know
San Suu Kyi ကျမတို့တောင်းဆိုတာကတော့အကြမ်းဖက်မှုတွေချက်ချင်းရပ်တန့်ဖို့ပါပဲရှင်တို့သိတဲ့အတိုင်းပါပဲအော်တိုဘာလ9ရက်နေ့မိနစ်တနည်းကကိုပဲတရက်ထဲမှာထွက်ပြေးလာတဲ့ဒုက္ခသည်တွေကတထောင်တထောင်လောက်ရှိတယ်လေဆိုတော့ဒါကလူတွေအလုံးရင်ဆန့်ခွာထွက်ပြေးရတဲ့အခြေအနေတွေနဲ့အကြမ်းဖက်မှုတွေဆက်ပြီးဖြစ်နေတယ်ဆိုတဲ့သဘောဆိုတာရှင်းပါတယ်
ဒီမှာဆိုရကတော့ရခိုင်ပြည်နယ်အတွင်းနဲ့မြင်ရှင်းလင်းမှုတွေကိုပြီးခဲ့တဲ့လကတည်းကအဆုံးသတ်ခဲ့ပြီးဖြစ်တယ်လို့ထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်လာနိုင်ရေးကိုလည်းဘင်္ဂလားဒေ့ရှ်အစိုးရနဲ့ညှိနှိုင်းဆောင်ရွက်နေတယ်လို့ပြောဆိုထားတာပါထွက်ပြေးသွားကြတဲ့သူတွေအနေနဲ့မြန်မာနိုင်ငံသားဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေမြန်မာနိုင်ငံထဲမှာနေထိုင်ခဲ့တဲ့ဆိုတဲ့အထောက်အထားအခိုင်အမာရှိတဲ့ဆိုရင်ဒီလူတွေကိုစစ်စစ်လက်ခံသွားမှာဖြစ်တယ်လို့ပြောဆိုထားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝင်ကြီး AH Mahmoud Ali ကလည်းရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ဖို့ရင်းနဲ့ပတ်သက်လို့မြန်မာအစိုးရကအဓိကကင်တွယ်ဖြေရှင်းရလိမ့်မယ်လို့ဆိုပြီးဒီကနေ့တက္ကသိုလ်မြို့တော်မှာလုပ်တဲ့ရိုဟင်ဂျာရေးဆွေးနွေးပွဲတစ်ခုမှာပြောဆိုသွားပါတယ်ဒီလိုဒုက္ခသည်တွေနေရပြန်ပို့နိုင်ရေးစီစဉ်ဆောင်ရွက်တဲ့နေရာမှာ1992ခုနှစ်ကလက်နိုင်ငံအကြသဘောတူညီချက်နဲ့အညီပြန်လည်လက်ခံသွားဖို့မြန်မာဆွေရဘက်ကပြောဆိုထားတာနဲ့ပတ်သက်ပြီးတော့လက်ရှိအခြေအနေဟာအရင်1992ခုနှစ်ကအခြေအနေနဲ့လုံးဝမတူတော့တာကြောင့်အရင်သဘောတူညီချက်အတိုင်းဆောင်ရွက်သွားဖို့ဆိုတာမဖြစ်နိုင်ဘူးလို့ဝန်ကြီး AH Mahmoud Ali ကပြောပါတယ်ဒါကြောင့်လက်ရှိအခြေအနေနဲ့ကန့်ညီတဲ့အဆိုပြုချက်တရက်ကိုဘင်္ဂလားဒေ့ရှ်အစိုးရဘက်ကကန့်လန့်ထားပြီးတော့ဒီပေါ်မှာမြန်မာအစိုးရဘက်ကတုံ့ပြန်ချက်ရဖို့စောင့်ဆိုင်းနေတယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဌာနကထုတ်ပြန်ပြောထားပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ရိုဟင်ဂျာဒုက္ခသည်အချက်အသေးကိုညီညီချင်းချင်းကင်တွယ်ဖြေရှင်းသွားနိုင်အောင်ကြိုးစားနေတယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကပြောဆိုသွားပါတယ်ရှင်။